This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားများပါတဘာဝပြီးဆရာနာရှင်ပြီးတို့မှကင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွယ်သားများမှဆုတောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်မင်္ဂလာနံနက်ခင်းပါဒီကနေ့2024ခုနှစ်နိုဝင်ဘာလ20ရက်နေ့ရေဒီယိုအန်ယူဂျီရဲ့နံနက်ခင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဦးစွာစီးရီးသတင်းများကိုຫນွေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာ။ကိုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ20ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ KIA ဘူတင်နှန်းကျောင်းမှာကြာဆုံးခဲ့ရတဲ့ AA မှဘူလောင်း၈ဦးအပါဘူလောင်း23ဦးအတွက်ဆယ်နှစ်ပြည့်ဝမ်းနဲ့အောက်မေ့ပွဲအခမ်းအနားပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ KIA ဘူတင်နှန်းကျောင်းမှာကြာဆုံးခဲ့ရတဲ့ AA မှဘူလောင်း၈ဦးအပါဘူလောင်း23ဦးအတွက်ဆယ်နှစ်ပြည့်ဝမ်းနဲ့အောက်မေ့ပွဲအခမ်းအနားပြုလုပ်ခဲ့ကြောင်းအာရခတက်တော် AA မှသတင်းထုတ်ပြန်ပါတယ်။ KIA ဌာနချုပ်နေမီအတွင်းမှာရှိတဲ့ဝေးကျိုင်းပွန်ဘူတင်နှန်းကျောင်းမှာစစ်ပညာသင်ယူနေခဲ့တဲ့အာရခတက်တော်မှဘူလောင်း၈ဦးနဲ့အခြားသောတိုင်းသားတော်လန်ရေးလက်နက်ကန်အဖွဲ့အစည်းအချို့မှဘူလောင်းများအပါဝင်စုစုပေါင်းဘူလောင်း23ဦးတို့2014ခုနှစ်နိုဝင်ဘာလ19ရက်နေ့မှာအကြမ်းဖက်ဖက်စစ်စစ်ကောင်စီတပ်မှလက်နက်ကြီးများဖြင့်အလင်းအငိုက်အကောက်ကြံပစ်ခတ်တိုက်ခိုက်ခဲ့မှုကြောင့်အဆိုပါ KIA ဘူတင်နှန်းကျောင်းဝင်တနေရာမှာတပြိုင်တည်းအသက်ကျွေလွင်ခဲ့ရပါတယ်။နိုဝင်ဘာလ19ရက်နေ့မှာအဆိုပါဘူလောင်းများတိုင်းပြည်နဲ့လူမျိုးအတွက်တာဝန်ထမ်းဆောင်ရင်းအသက်ဘေးဆက်ခဲ့ရသည်မှာ10နှစ်တင်းတင်းပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။အာရခတက်တော်မှနိုဝင်ဘာလ19ရက်နေ့တိုင်းအဆိုပါဘူလောင်းများအတွက်ဝမ်းနဲ့အောက်မေ့ပွဲအထိမ့်မဲ့အခမ်းအနားကိုစီရီးနိုင်ငံရေးအခြေအနေပေါ်မူတည်ပြီးပြုလုပ်ခြင်းဘူလောင်းများလဲလျောင်းရာအာဇာနည်ဂုံးမှလွမ်းသူပန်းကွေများချကာကာရဝပြုခြင်းတပ်စခန်းများမှအောင်လံတဝက်လွှင့်ခြင်းများကိုနှစ်စဉ်နှစ်တိုင်းပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။အခု10နှစ်ပြည့်နေ့မှာစီရီးအခြေအနေအရကြာဆုံးဘူလောင်းများအတွက်ဝမ်းနဲ့အောက်မေ့ပွဲအထိမ့်မဲ့အခမ်းအနားကိုအချင်းချင်းမျှတာပြုလုပ်နိုင်ခဲ့ပြီးတော့အာရခတက်တော်အနေဖြင့်နိုဝင်ဘာလ19ရက်နေ့ကိုဘယ်တော့မှမိမမဟုတ်သည့်အပြင်အဆိုပါဘူလောင်းများ၏တိုင်းပြည်နှင့်လူမျိုးအတွက်အသက်ပေးဆက်ခဲ့မှုများကိုလည်းအမြဲတမ်းသတိရနေမှာဖြစ်ပါကြောင်းထုတ်ပြန်ထားပါရခင်ဗျာ။ဆလဘီစစ်တပ်နဲ့ရှမ်းပြည်တပ်စခန်း၄ခုကို KIA ဦးဆောင်တဲ့တော်လှန်ရေးတပ်များတိုက်ခိုက်သိမ်းပိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ19ရက်နေ့မနက်6နာရီဝန်းကျင်အချိန်မှာကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်စေစင်းဒေသမှာရှိတဲ့စစ်ရှုံးကောင်စီနဲ့ရှမ်းပြည် SNL တို့ရဲ့ရွှေတွင်းလမ်းဆောင်စခန်းပန်းချေကုန်းနဲ့မန်းစိန်ချောင်းဖျားစခန်းတို့ကိုသိမ်းပိုက်ရရှိတဲ့အပြင်စေစင်းတစ်ဖက်ကမ်းမှာရှိတဲ့စစ်ရှုံးကောင်စီနဲ့ SNL ရဲ့ဆိုင်ပန်ကုန်းပင်မတပ်စခန်းများကိုနေ့လယ်12နာရီမိနစ်30စက္ကန့်အချိန်မှာသိမ်းပိုက်ရရှိခဲ့ကြောင်းစေတရင်များအရသိရပါတယ်။အဆိုပါစေစင်းဒေသစခန်းသိမ်းတိုက်ပွဲများအတွင်ခေPDF နှစ်ဦးကိုမြင်းမြတ်စွာကြာဆုံးခဲ့ပြီးတော့အကြမ်းဖက်စစ်တပ်ဘက်မှတည်ဆုံးသူအများအပြားရှိခဲ့ကတူပြက်ဂျိုးကန်စရင်နဲ့လက်နက်ခဲယံတင်းစီရရှိမှုကိုစစ်ဆင်နေစေဖြစ်တယ်လို့သိရပါတယ်။လက်ရှိအချိန်မှာ KIA တပ်မဟာကိုနေမြေအတွင်းမှာရှိတဲ့တာမခန်စိုင်းတောင်နဲ့စေစင်းဒေသတချို့မှာအကြမ်းဖက်စစ်ကောင်စီတပ်စခန်းများကင်းစင်သွားပြီဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ။ဆလဘီမူတီယိုခရိုင်မှာနိုဝင်ဘာလလဝဲအတွင်းစစ်ကောင်စီတပ်ရင်းမှုဒူရင်းမှုအပါအဝင်89ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နေမြေမူတီယိုခရိုင်တပ်မဟာ၅နေမြေမှာနိုဝင်ဘာလလဝဲအတွင်းစစ်ကောင်စီတပ်မှတပ်ရင်းမှုဒူရင်းမှုအပါအဝင်89ဦးသေဆုံးခဲ့တယ်လို့မူတီယိုသတင်းစင်ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ၁ရက်နေ့ကနေ15ရက်နေ့အတွင်းစစ်ကောင်စီတပ်နဲ့ KNL ပူးပေါင်းတပ်များကြားတိုက်ပွဲစုစုပေါင်း73ချိန်အထိဖြစ်ပွားခဲ့တာပါ။အဆိုပါတိုက်ပွဲ များအတွင်စစ်ကောင်စီဘက်မှတရင်မှုတအုနှင့်ဒုတရင်မှုတအုအပါဝင်89ဦးထိတည်ဆုံးခဲ့ကာမော်တော်ယာဉ်တစ်စီးကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင် KNL တပ်မဟာ9နဲ့ပူးပေါင်းတပ်ဖွဲ့ဝင်များဘက်ကလည်း10ဦးတန်ရာရရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီဒဝဲမှာကင်းလှည့်လာတဲ့စစ်ကောင်စီတပ်ဖွဲ့တိုက်ခိုက်ခံရပြီးတော့9ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္လာရီတိုင်းဒဝဲမြို့အိမ်ရှိပြင်ရက်ကွက်နဲ့စင်စဲရက်ကွက်ကြားမှာပတ်ကင်းထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့တိုက်ခိုက်ခံရပြီး9ဦးသေဆုံးကလက်နက်ခဲယမ်းများသိမ်းဆည်းရရှိခဲ့တယ်လို့ရေပြူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ17ရက်နေ့မနက်9:00ဝန်းကျင်ကမှသုံးပင်းရင်အုံပြုပြီးတော့လန်ကင်းထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးအပြန်အလှန်ပြစ်ခတ်မှု15မိနစ်ကံဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။အဆိုပါပြစ်ခတ်မှုအတွင်းစစ်ကောင်စီတပ်သား9ဦးသေဆုံးခဲ့ရပြီးတော့2ဦးထိခိုက်ဒဏ်ရာဖြင့်ထွက်ပြေးသွားခဲ့တယ်လို့သိရပါတယ်။ဒါအပြင် MA1 တပ်နက်3လက် MA3 တပ်နက်1လက် MA2 စက်ကလေးတစ်လက်ဂျီပေါက်15ခု equipment ကပတ်တစ်ခုနဲ့စစ်ပစ္စည်းများကိုတင်စီရရှိခဲ့တယ်လို့ဖော်ပြထားပါတယ်။၎င်းတိုက်ခိုက်မှုကိုရေပြူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPPDF တဝဲအမျိုးသားလွတ်မြောက်ရေးတပ်တော် DNLA နဲ့တို့မှပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီတလိုင်းရဲ့ပြူရွာပတ်ကင်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့လက်နက်ခဲယမ်းတချို့တင်စီရရှိတဲ့တရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံခရိုင်တောင်သာမြို့နယ်တလိုင်းရဲ့ရွာသစ်ပြူရွာမှာကင်းပတ်နေတဲ့ပြူစောတိအဖွဲ့ကိုဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA အမှတ် 815 တပ်ဖွဲ့အနောက်မြောက်စစ်ဒေသကတရင်ထုတ်ပြန်ထားပါတယ်။နိုဝင်ဘာလ19ရက်နေ့မှာတလိုင်းရဲ့ရွာသစ်ကပြူပတ်ကင်းကိုပြည်သူ့လွတ်မြောက်ရေးတပ်မတော်အမှတ် 815 တပ်ဖွဲ့အနောက်မြောက်စစ်ဒေသကပြူရွာအတွင်းထဲတီဝင်ရောက်ကင်းပုံကိုနေရာယူတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲကြာချိန်7မိနစ်ခန့်ကြာမြင့်ခဲ့ပြီးတော့ပြူကောင်းဆောင်ကျော်မင်းအပါဝင်ရန်သူရုပ်အလောင်းနှစ်ခုနဲ့ Type 81တလက်ကာပိုင်တလက်တယန်းဆိုင်ကယ်တစီကာပိုင်ကြီး22,000တို့ကိုတင်စီရရှိခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကလည်း PLA အမှတ် 851တပ်ဖွဲ့ဟာတလိုင်းရဲ့ပြူစောတီအထိုင်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စခန်းအပါဝင်လက်နက်ခဲယမ်းတချို့ကိုတင်ပိုက်ရရှိခဲ့ပါသေးတယ်ခင်ဗျာ။ဆလဘီနောင်ချုံမြို့နယ်မှာရှိတဲ့စင်းရွှေလီတကြားဆက်ယုံကိုစစ်တပ်ကလေရင်ဖြင့်ပုံကျဲတိုက်ခိုက်မှုအင်ဂျင်နီယာတအူးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ18ရက်နေ့ည9:35မိနစ်ခန့်မှာနောင်ချုံမြို့နယ်မှာရှိတဲ့ဆမ်ဆဲရွာအင်းဝိုင်းအမှတ်3စင်းရွှေလီတကြားဆက်ယုံကိုအကြမ်းဖက်စစ်တပ်ကလေရင်ဖြင့်ပုံနှလုံးကျဲတိုက်ခိုက်ခဲ့ခြင်းကြောင့်ဆက်ယုံဝန်ထမ်းအင်ဂျင်နီယာတအူးသေဆုံးခဲ့ကြောင်း TNL မှသတင်းထုတ်ပြန်ပါတယ်။အကြမ်းဖက်စစ်တပ်ပုံကျဲတိုက်ခိုက်မှုကြောင့်တကြားဆက်ယုံပေါ်ဘုံသီးကျရောက်ပေါက်ကွဲခဲ့ပြီးတော့ဂိုဒေါင်မီးလောင်ခဲ့ကအဆောင်အချို့ထိမှန်ပျက်စီးခဲ့တယ်လို့လေရင်တန်ကြားလို့ဆိုင်ကယ်ထွက်သိမ်းတဲ့အင်ဂျင်နီယာလူရွယ်ပိုင်းလည်းဘုံစားထိမှန်ကတေဆုံးခဲ့ရပါတယ်ခင်ဗျာ။ဆလဘီစစ်မှုထမ်းဖို့လူသစ်စုဆောင်ပေးနေတဲ့ညောင်ကုန်းအုပ်ချုပ်ရေးမှူးကိုပြစ်ခတ်ရှင်းလင်းခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းတာယာဝတီခရိုင်မင်းလားမြို့နယ်မှာစစ်မှုထမ်းဖို့လူစုဆောင်ပေးနေတဲ့ညောင်တုံးကျေးရွာအုပ်စုအုပ်ချုပ်ရေးမှူးအာကြီးခေါ်ခင်ထုံးတွင်ကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့တာယာဝတီခရိုင်တရင်383ညနေတက်ခွဲနှစ်ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ19ရက်နေ့မနက်8:10မိနစ်မှာညောင်တုံးအုပ်ချုပ်ရေးမှူးဖြစ်သူဟာမင်းလားမြို့ကိုဆိုင်ကယ်စီးလာစဉ်ချောင်းနှားရွာတောင်ဘက်ထိပ်အရောက်မှာပြစ်ခတ်ရှင်းလင်းခဲ့တာလို့ဆိုပါတယ်။ပြစ်ခတ်မှုအတွင်ဦးကောင်းကြည်ထိမှန်တန်းရနဲ့နေရာမှာပဲတည်ဆုံသွားခဲ့ပြီးတော့၎င်းထံမှမိုဘိုင်းဖုန်းတစ်လုံး၊ငွေ၄သိန်းကျပ်၊ပေးလွှတ်အိတ်တစ်လုံးနဲ့ဆိုင်ကယ်တစ်စီးကိုတင်စီရရှိခဲ့တယ်လို့သိရပါတယ်။အာကြီးကခင်ထုံးလွင်ဟာလူငယ်များကိုစစ်မှုထမ်းဖို့ချင်းချောက်ဖိအားပေးပြီးတော့လူစုပေးခြင်းစစ်မှုထမ်းထောက်ပံ့ခြင်းမပေးတဲ့နေအိမ်များကိုစစ်တပ်ခေါ်ဖန်ခိုင်းခြင်းမိရှုမဲလို့ချင်းချောက်ခြင်းပြည်သူများထံမှမတရားငွေကြေးကောက်ခံခြင်းများပြုလုပ်နေတာကြောင့်အခုလိုအရေးယူခဲ့တာလို့ဖော်ပြထားပါတယ်ခင်ဗျာဆလဘီရေဦးနဲ့ဒဇင်မြို့နယ်ကကျေးရွာများကိုစကားဆတက်များမီးရှို့ဖျက်ဆီးရာမှာစိတ်ကြမ်းမာရေးချို့တဲ့သူအမျိုးသမီးငယ်ပါမီးလောင်သိဆုံးခဲ့ရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရေဦးနဲ့ဒဇင်မြို့နယ်ကကျေးရွာများကိုစကားဆတက်များမီးရှို့ဖျက်ဆီးရာမှာစိတ်ကြမ်းမာရေးချို့တဲ့သူအမျိုးသမီးငယ်ပါမီးလောင်သိဆုံးခဲ့ရပါတယ်လို့နိုဝင်ဘာလ19ရက်နေ့ရေဦးမြို့နယ်စစ်ဆောင်ပြည်သူထောက်ပံ့ရေးအဖွဲ့ကအတည်ပြုဆိုထားတာပါ။နိုဝင်ဘာလ18ရက်နေ့မှာအင်အား180ခန့်ပါအကြမ်းဖက်စစ်ခွေးတပ်မှမီးရှို့ဖျက်ဆီးခဲ့ပါတယ်။ရေဦးနယ်မြောက်ဘက်ချမ်းကျေးရွာပေါင်း9ရွာမှမီးလောင်အင်ဂျီစုစုပေါင်း190မီးလောင်ပျက်စီးခဲ့ရပါတယ်။စီစုံရွာအတွင်းမှစိတ်ဝေဒနာသည်အမျိုးသမီးငယ်တဦးအကြမ်းဖက်စစ်ခွေးများနေအိမ်မီးရှို့တဲ့အထင်းမှာပါသွားပြီးတော့မီးလောင်တည်ဆုံးခဲ့ရတယ်လို့ထပ်မံအတည်ပြုသိရှိရတယ်လို့ဆိုပါတယ်။ဒါအပြင်နိုဝင်ဘာလ18ရက်နေ့မှာဒဇင်နဲ့အရှိချမ်းကလစင်ရွာနဲ့တက်တက်မြောက်ရွာကြီးရွာပေါင်း2ရွာမှကလစင်ရွာ28လုံးတက်တက်မြောက်ရွာ65လုံးစုစုပေါင်းနေအိမ်ပေါင်း93လုံးမီးလောင်ပျက်စီးခဲ့ရကြောင်းသိရပါတယ်ခင်ဗျာ။ ဆက်လက်ပြီးအကြံဖက်စစ်ကောင်စီရေးတန်းမှတက်ချက်တအူးနဲ့တန်ချက်ကပြင်ဆင်ရေးပင်မအလုံးရုံတက်ချက်ကြီးတအူးတို့မှလက်နက်မဲ့အလင်းဝင်လာပြီးတော့ရန်ကုန်တိုင်းစစ်ဌာနမှစုငွေချင်းမြင့်တဲ့တရင်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းစစ်ဌာနတက်ရင်9131နဲ့9132တို့အကြံဖက်စစ်ကောင်စီရေးတန်းမှတက်ချက်တအူးနဲ့တန်ချက်ကပြင်ဆင်ရေးပင်မအလုံးရုံတက်ချက်ကြီးတအူးတို့မှလက်နက်မဲ့အလင်းဝင်လာပြီးတော့ရန်ကုန်တိုင်းစစ်ဌာနမှစုငွေချင်းမြင့်ခဲ့ကြောင်းနိုဝင်ဘာလ19ရက်နေ့ရန်ကုန်တိုင်းစစ်ဌာနကသတင်းထုတ်ပြန်ပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်ရန်ကုန်တိုင်းစစ်ဌာနတရင်9131နဲ့တရင်9132တို့လက်နက်မဲ့အလင်းဝင်လာတဲ့အကြမ်းဖက်စစ်ကောင်စီရေးတပ်မှတက်ကြက်နိုင်မင်းစော်နဲ့တန်ချက်ကပြင်ဆင်ရေးပင်မအလုံးယုံတက်ချက်ကြီးအောင်မင်းစင်တို့ကိုစစ်ဘက်ဆိုင်ရာလုံထုံလုံနီးများနဲ့အညီစီစစ်လက်ခံပြီးတော့ဂုံပြုစုငွေချင်းမြင့်ခဲ့တယ်လို့ဖော်ပြထားပါတယ်။လက်နက်ချပြီးပြည်သူနဲ့ပူးပေါင်းလို့တော့စစ်ကောင်စီတပ်သားများကိုရန်ကုန်တိုင်းစစ်ဌာနမှလက်ခံကြိုဆိုလျက်ရှိကလူ့အခွင့်အရေးအပြည့်အဝရရှိစေပြီးလက်နက်ဖြင့်အလင်းဝင်လာသူများကိုစုငွေများချင်းမြင့်ပေးသွားမယ်လို့ဆိုပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောင်မင်းတီယံမင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီရင်သတင်းများကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတခါပြည်ရင်းသတင်းများကိုကျမပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာပါရှင်။ခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ20ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းပြည်ရင်းသတင်းများစတင်တင်ဆက်ပေးပါမယ်ရှင်။ကျမကတော့ပူပူပါ။ပထမဦးစွာမန္တလေးဒေသဂျာကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာကျေးဇူးညီနိုင်ရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီကဂျာကာလာအစီအမံမူကြမ်းကိုပနမအဆင့်စတင်ပြင်ဆင်ရေးသားဖို့အလုပ်အဖွဲ့တစ်ခုဖွဲ့စည်းရန်ဆွေးနွေးတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာကျေးဇူးညီနိုင်ရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီကဂျာကာလာအစီအမံမူကြမ်းကိုပနမအဆင့်စတင်ပြင်ဆင်ရေးသားဖို့အလုပ်အဖွဲ့တစ်ခုဖွဲ့စည်းရန်လုပ်ငန်းကော်မတီပုံမှန်အစည်းအဝေးကိုနိုဝင်ဘာလ19ရက်မှာ Zoom platform မှာတက်ဆင်ကျင်းပခဲ့ကြပါတယ်။အစည်းအဝေးမှာလုပ်ငန်းကော်မတီအနေနဲ့ထိစပ်တွေ့ဆုံခဲ့တဲ့အစည်းအဝေးများအပေါ်တုံ့တက်ခြင်းဆက်လက်ထိစပ်တွေ့ဆုံကြရမယ်။တော်လိုင်းရေးအဖွဲ့အစည်းများနဲ့ပတ်သက်ပြီးဆွေးနွေးခြင်းများဆောင်ရွက်ခဲ့ပါတယ်။အဲဒီနောက်မှာတော့ဂျာကာလာအစည်းအမံမူကြမ်းကိုပနမအစင်စတင်ပြင်ဆင်ရေးသားဖို့ကော်မတီကနေအလုပ်ဖွဲ့တစ်ခုဖွဲ့စည်းရန်တာဝန်ပေးဖို့ဆွေးနွေးခဲ့ကြပါတယ်။ဒီနောက်မှာမန္တလေးဒေသဂျာကာလာနိုင်ငံရေးအစည်းအမံနှင့်ဆက်လင်း၍ကော်မတီဝင်များရဲ့သဘောထားများအမြင်များစိတ်ဆန္ဒများကိုအပြန်အလှန်လှုပ်လှက်စွာဆွေးနွေးဖလှယ်ခြင်း brainstorming နဲ့အမြင်များကိုစုစည်းခြင်းတို့ပြုလုပ်ခဲ့ကြပါတယ်။ယခုအပတ်မှာတော့ဂျာကာလာအတွင်းစီမံဆောင်ရွက်ရမယ့်ကျန်းမာရေးကဏ္ဍကိုဆွေးနွေးဖလှယ်ခဲ့ကြပါတယ်ရှင်။အခုတခါဆက်လက်ပြီးတော့ ADMM လို့ကာကွယ်ရေးအစည်းအဝေးမှာအာဆီယံလူသက်အုပ်စုစက္ကစကိုယ်စားလှယ်တွေတက်ရောက်ခွင့်ပေးတာဟာအာဆီယံပြောဆိုထားတဲ့မူဝါဒကိုကိုယ်တိုင်ချိုးဖောက်နေတာဖြစ်တယ်လို့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ADMM လို့ကာကွယ်ရေးစည်းဝေးမှာအာဆီယံလူသက်အုပ်စုစက္ကစကိုယ်စားလှယ်တွေတက်ခွင့်ပေးတာဟာအာဆီယံပြောဆိုထားတဲ့မူဝါဒကိုကိုယ်တိုင်ချိုးဖောက်ပြနေတာဖြစ်တယ်လို့နိုဝင်ဘာလ19ရက်နေ့ Defers Myanmar Democracy ကဖော်ပြပါဗျ။အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးဟာဒေသဆိုင်ရာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုကာကွယ်ဖို့အတွက်လို့ဆိုပြီးလူသက်အကြံဖက်စစ်ရာဇဝတ်အုပ်စုကိုဖိတ်ကြားနေရပြီးဝင်ရောက်ဆွေးနွေးခိုင်တာကဘလို့သဘောလဲနားမလည်နိုင်ပါဘူး။အာနာသိန်းကျိုးပန်းမှုစကရေကစစ်အုပ်စုကကလေးငယ်600ကျော်ပေါင်းဝင်ပြည်သူပေါင်း 9,800 ကျော်ကိုတပ်ဖြတ်ခဲ့ပြီးပါပြီ။ဒီစီအုပ်စုဟာဘာကာကွယ်ရေးအင်အားစုမှမဟုတ်ပါဘူး။စစ်ရာဇဝတ်ကောင်တွေပါ။လေရင်နဲ့နေစဉ်ပုံကျဲအွန်လိုင်းကျင်းလိုက်တပ်ဖြတ်မြို့တွေရွာတွေရစရာမရှိအောင်ဖျက်ဆီးတဲ့စစ်ရာဇဝတ်အုပ်စုပါ။ ADMM လို့ကာကွယ်ရေးအစည်းအဝေးမှာအာဆီယံလူသက်အုပ်စုကိုယ်စားလှယ်တွေတက်ခွင့်ပေးတာဟာလူသက်ကောင်တွေရဲ့ရာဇဝတ်မှုတွေကိုတရားဝင်မှုပေးနေတာဖြစ်ပြီးအာဆီယံကိုယ်တိုင်ပြောဆိုထားတဲ့မူဝါဒတွေကိုကိုယ်တိုင်ချိုးဖောက်ပြနေတာပါလို့ဆိုပါတယ်။တချို့တော့အာဆီယံကာကွယ်ရေးဝင်ကြီးတွေဟာစက္ကစရဲ့စစ်အုပ်စုဒီအစည်းအဝေးတွေတက်ရောက်နေတာကိုကန့်ကွက်ခဲ့ကြပါတယ်။ဖိလစ်ပိုင်၊အင်ဒိုနီးရှား၊မလေးရှားနဲ့စင်ကာပူစတဲ့နိုင်ငံတွေကတော့စစ်အုပ်စုပါတဲ့အစည်းအဝေးတစ်ခုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အာဆီယံဒိုင်ယန်ဂလော့မိတ်ဖက်တွေဖြစ်တဲ့ဩစတြေးလျ၊ဂျပန်၊နယူးဇီလန်၊တောင်ကိုရီးယားနဲ့အမေရိကတို့ကလည်းထိုနည်း၎င်းကန့်ကွက်ခဲ့ပါတယ်။အာဆီယံအနေနဲ့ ADMM လုပ်ငန်းတွေအားလုံးကနေစစ်အုပ်စုကိုဖယ်ထုတ်ပေးပြီးမြန်မာပြည်သူတွေနဲ့အတူရပ်တည်ဖို့တောင်းဆိုထားပါတယ်ရှင်။အခုတခါဆက်လက်ပြီးတော့ IIMM ရဲ့ ဝက်ဆိုက်အသစ်ကိုလွင့်တင်ထားပြီးဖြစ်၍နိုင်ငံတကာတရားစီရင်ရေးနဲ့ပတ်သက်တဲ့အရေးမြစ်တွေကိုရယူနိုင်တဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နေရ IIMM ရဲ့ဝက်ဆိုက်အသစ်ကိုလွင့်တင်ထားပြီးဖြစ်၍နိုင်ငံတကာတရားစီရင်ရေးနဲ့ပတ်သက်တဲ့အရေးမြစ်တွေကိုရယူနိုင်တယ်လို့နိုဝင်ဘာလ19ရက် IIMM ကအသိပေးဆိုပါတယ်။ IIMM ရဲ့ website အသစ်ကိုလွှင့်တင်လိုက်ပါပြီ။ website အသစ်မှာ IIMM ရဲ့လုပ်ငန်းစဉ်တွေအကြောင်းလေ့လာနိုင်တယ်လို့နိုင်ငံတကာတရားစီရင်ရေးနဲ့ပတ်သက်တဲ့ရင်းမြစ်တွေကိုလည်းရယူနိုင်မှာပါ။ဒါအပြင်နောက်ဆုံးထုတ်ပြန်ချက်တွေနဲ့တရုတ်ဖို့ရှင်းလင်းချက်တွေကိုလည်း download ရယူနိုင်ပါပြီလို့ဆိုပါတယ်
။ IIMM ရဲ့ website အသစ်ကို IIMM.UM မှာကြည့်ရှုနိုင်မှာဖြစ်ပါတယ်
။မြန်မာနိုင်ငံရှိပြည်ပခများအတွင်ထိခိုက်နစ်နာသူများနဲ့မျက်မြင်သက်တည်များရဲ့ထွက်ဆိုချက်ပေါင်း450ကျော်ပါဝင်ရင်းမြစ်ပေါင်း1000ကျော်မှာအချက်လက်တွေကိုရန်နီယာကရရှိထားတယ်လို့ဆိုပါရယ်ဒါအပြင်ရန်နီယာကနိုင်ငံတကာရာဇဝတ်မှုခုံရုံးနိုင်ငံတကာတရားရုံးနဲ့အာဂျင်တီးနားတရားရုံးရှိရိုဟင်ဂျာဆိုင်ရာအမှုများဆောင်ရွက်နေတယ်တရားရေးအာဏာပိုင်တွေထံအချက်လက်ပေါင်းတသန်းကျော်နဲ့စီစစ်သုံးသက်ချက်ဖိုင်ပေါင်း100နီးပါးကိုမျှဝေထားပါရယ်ရှင်ဆက်လက်ပြီးတော့တထုံခရိုင်၌အုတ်ချုပ်ရေးခေါင်းဆောင်မှုနှင့်စီမံခန့်ခွဲမှုဆိုင်ရာပြည်သူ့ရေးရာဝန်ဆောင်မှုတင်နန်းစင်ပွဲကျင်းပပြုလုပ်တဲ့တရင်ကိုတင်ဆက်ပေးပါဦးမယ်။တထုံခရိုင်တွင်2024ခုနှစ်နိုဝင်ဘာလအတွင်းအုတ်ချုပ်ရေးခေါင်းဆောင်မှုနှင့်စီမံခန့်ခွဲမှုဆိုင်ရာပြည်သူ့ရေးရာဝန်ဆောင်မှုတင်နန်းအားကျင်းပပြုလုပ်ပြီးစီးခဲ့ကြောင်း KNU ဗဟုမှတရင်ထုတ်ပြန်ပါရယ်။တင်နန်းသည်အနာဂတ်ကော်တူးလေးအစိုးရတွင်အုတ်ချုပ်ရေးရန်ညားများကိုကောင်းမွန်စွာလည်ပတ်နိုင်စေရန်နှင့်ပြည်သူများ၏လိုအပ်ချက်များကိုဝန်ဆောင်မှုပေးသောကောင်းမွန်သောကော်တူးလေးအစိုးရတရက်ပေါ်ပေါက်လာစေရန်ရည်ရွယ်ချက်ဖြင့်ပြုလုပ်ခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။တင်နန်းတို့ခရိုင်အဆင့်ဌာနဆိုင်ရာခေါင်းဆောင်များမြို့နယ်အသီးသီးမှခေါင်းဆောင်များစစ်ဘက်ဆိုင်ရာခေါင်းဆောင်များစုစုပေါင်းလူဦးရေ80ကျော်တက်ရောက်ခဲ့ကြပြီးနိုဝင်ဘာလ4ရက်နေ့မှ14ရက်နေ့ထိကျင်းပခဲ့က15ရက်နေ့တွင်တင်နန်းဆင်းလက်မှတ်ပေးအပ်ချိန်မြင့်ခဲ့တယ်လို့သိရပါတယ်ရှင်။အခုတခါဆက်လက်ပြီးတော့ STB ဘဏ်ရဲ့အစုရှယ်ယာများရောင်းချမှု5ရက်မြောက်နေ့ဒေါ်လာ 3.5 တန်းကျော်ဖို့ရရှိထားပြီးဖြစ်တဲ့သတင်းကိုတင်ဆက်ပေးပါမယ်။STB ဘဏ်ရဲ့အစုရှယ်ယာများရောင်းချမှု5ရက်မြောက်နေ့ဒေါ်လာ 3.5 တန်းကျော်ရရှိထားပြီးဖြစ်တယ်လို့နိုဝင်ဘာလ19ရက်နေ့ညဦးဖွံ့ဖြိုးရေး STB ဘဏ်ကတရားဝင်အသိပေးကြေညာပါရယ်။ ICO Round 2စတင်ချိန်နိုဝင်ဘာလ15ရက်နေ့မနက်9နာရီမှနိုဝင်ဘာလ19ရက်နေ့ည9နာရီအထိကိုရိုင်းနှင့် RM များမှတစင်ညဦးဘဏ်အစုရှယ်ယာဝယ်ယူမှုအသီးသီးရဲ့စုစုပေါင်းပမာဏမှာအမေရိကန်ဒေါ်လာ 3.5 တန်းကျော်ရရှိထားပြီးဖြစ်ပါတယ်။ယခုနောက်ဆုံး ICO2 မှာပါဝင်ရန်ဒီဇင်ဘာလ5ရက်အထိ16ရက်သာကြန့်ရှိတဲ့အတွက်နှီးစက်ရမိတ်ဆွေတွေကိုလက်မနေကြဖို့အသိပေးကြရအောင်လို့ဆိုထားပါတယ်။ညဦးဖွံ့ဖြိုးရေး STB ဘဏ်အစုရှယ်ယာများကိုနိုဝင်ဘာလ15ရက်မှဒီဇင်ဘာလ5ရက်နေ့အထိရောင်းချပေးသွားမှာဖြစ်ပါတယ်။ဘဏ်အစုရှယ်ယာရှင်ဖြစ်ဖို့အတွက် ICO Round 2မှာအနည်းဆုံးဒေါ်လာ10ပမာဏနဲ့ STB အကောင့်ရှိရုံနဲ့ကိုယ်တိုင်ဝယ်ဝယ် RMC ကပဲဝယ်ဝယ်ဝယ်ယူနိုင်မှာဖြစ်ပါတယ်ရှင်။အခုတခါဆက်လက်ပြီးတော့ညောင်လေးပင်ခရိုင်အတွင်းကရင်လူမှုကယ်ဆယ်ရေးနှင့်ဖွံ့ဖြိုးရေးယုံ KORD မှပြည်သူလူထုများအားတွားရောက်ကူညီထောက်ပံ့တဲ့တရင်ကိုတင်ဆက်ပေးပါမယ်။ညောင်လေးပင်ခရိုင်ကရင်လူမှုကယ်ဆယ်ရေးနှင့်ဖွံ့ဖြိုးရေးယုံ KORD ခရိုင်တာဝန်ရှိသူများမှဦးဆောင်ပြီး2024ခုနှစ်နိုဝင်ဘာလ12ရက်နေ့တွင်မူးမြို့နယ်အတွင်းမိတ်တလင်ကြီးရွာနှင့်စေပလဲကြီးရွာစသည့်ကြီးရွာပေါင်း2ရွာမှအင်ဂျီ288လုံးလူဦးရေစုစုပေါင်း1484ဦးကိုမြန်မာငွေကျပ်3,400,938ကျပ်ဖြင့်တွားရောက်ကူညီထောက်ပံ့ပေးခဲ့ကြောင်း KNU ဗဟုမှသတင်းထုတ်ပြန်ပါတယ်။၎င်းတွားရောက်လူဒဏ်နဲ့ကြီးရွာများသည့်အာနာသိန်းတန်ဖက်စစ်ကောင်စီတပ်များမှကြီးရွာအတွင်သို့လက်နက်ကြီးနှင့်ဒရုန်းဖြင့်ပုံကျဲတိုက်ခိုက်ခြင်းနှင့်ပြီးခဲ့တဲ့စက်တင်ဘာလအတွင်းသဘာဝဘေးအန္တရာယ်များရင်ဆိုင်ကြုံတွေ့နေရခြင်းတို့ကြောင့်စာဝတ်နေရေးအကြက်တဲခက်ခဲများနဲ့ရင်ဆိုင်ကြုံတွေ့ခံစားခဲ့ရတဲ့ရွာများဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။အခုနောက်ဆုံးအနေနဲ့မြန်မာနိုင်ငံအနှံ့ပြားကိုလေးလအတွင်းအကြံဖက်စစ်အုပ်စုကလေးချောင်းတိုက်ခိုက်မှုပေါင်းအကြိမ်1000ကျော်လုံဆောင်ခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံအနှံ့ပြားကိုလေးလအတွင်းအကြံဖက်စစ်အုပ်စုကလေးချောင်းတိုက်ခိုက်မှုပေါင်းအကြိမ်1000ကျော်လုံဆောင်ခဲ့ပါတယ်လို့နိုဝင်ဘာလ19ရက်နေ့ Black Money သေဆုံးတွေကအတည်ပြုဆိုပါတယ်။2024ခုနှစ်ဇွန်လမှစက်တင်ဘာလအထိ၄လအတွင်းအကြမ်းဖက်စစ်အုပ်စုသည်မြန်မာနိုင်ငံအနှံ့ပြားကိုလေကြောင်းတိုက်ခိုက်မှုစုစုပေါင်းအကြိမ်1210ပြုလုပ်ခဲ့ပါသည်။ထိုလေကြောင်းတိုက်ခိုက်မှုများတွင်ကလေးငယ်49ဦးနှင့်အမျိုးသမီး96ဦးအပါအဝင်အရတားပြည်သူစုစုပေါင်း543ဦးသေဆုံးခဲ့ပြီးဒဏ်ရာရရှိသူစုစုပေါင်း829ဦးရှိကြောင်း အတည်ပြုနိုင်ပါတယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုများကြောင့်နေအိမ်633လုံး၊ဘာသာရေးအဆောက်အုံ89ခု၊စာတင်ကျောင်း26ကျောင်း၊စည်းရုံးစည်းကမ်း12ခု၊စီးပွားရေးနှင့်ဆိုင်သောအဆောက်အုံ434ခု၊ UN ရုံးတရုံ၊စစ်ဘေးရှောင်စခန်း2ခုနှင့်အချုပ်ထောင်2ခုပျက်စီးဆုံးရှုံးခဲ့ရပါတယ်။2024ခုနှစ်ဇွန်လမှ17မလအတွင်းအကြမ်းဖက်ဆဲအုပ်စုသည်ဒုံးတိုက်ခိုက်မှုစုစုပေါင်း68ကြိမ်ပြုလုပ်ခဲ့ပြီးဒုံးတိုက်ခိုက်မှုများအတွင်ကလေးငယ်တဦးနှင့်အမျိုးသမီး22ဦးအပါအဝင်အရက်သားပြည်သူစုစုပေါင်း38ဦးသေဆုံးပြီးဒဏ်ရာရရှိသူစုစုပေါင်း80ဦးရှိကြောင်းအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။ဒုံးတိုက်ခိုက်မှုများကြောင့်နေအိမ်32လုံးဘာသာရေးအဆောက်အုံ5ခု၊စည်းရုံးစည်းကမ်း2ခုနှင့်စာတင်ကျောင်း1ကျောင်းပျက်စီးဆုံးရှုံးခဲ့ရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်မင်းစစ်သွင်းနဲ့ကားရှိရုကပြပို့ထားတာဖြစ်ပါရဲ့ရှင်ရေဒီယို NUG မှဆက်လက်တင်ပြနေပါတယ်အခုတခါတော်လိုင်းရေးကြပါအစီအစဉ်မှာတော့ငိန်ချန်ဦးရဲတက်စီဒီအမ်ရေးဖတ်ထားတယ်ရန်ငါဆိုတဲ့တော်လိုင်းရေးကြပါလေးကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်
ရန်ငါရန်သူတွေနဲ့ငါဒီတော့နှစ်တည်အကြာကြီးရေလိုက်ငါလိုက်ဖလဲတကင်းပျော်ပျော်ရွှင်ရွှင်ပေါင်းဖက်နေပြစ်ခဲ့တာတွေပြန်ပြန်တွေးကြည့်တော့အန်ကြီးမကဩခရပါရဲ့တယောက်ရဲ့ရိတ်ခါကိုတယောက်ကအလွယ်၌စားတယောက်ရဲ့ဒဏ်ရာကိုတယောက်ကစိတ်လိုလဲရရှာနဲ့ရက်ပြေးတွေးနဲ့ရေလိုလွယ်တကူရောလို့မရတဲ့ငါနဲ့သူတို့ဘယ်လိုပဲလို့နှစ်20ကျော်ပေါင်းဖက်ဖြစ်ခဲ့ကြပါလေခုကြငါနဲ့သိပ်မရင်းနေတဲ့မင်းတို့နဲ့ဆက်ညက်ပက်ဖြစ်နေတဲ့ဓမ္မဝါဒီတွေကငါကိုချစ်ကြသူတွေငါကချစ်ရသူငါပဲတူတာလေမင်းတို့ကငါရန်သူစစ်စစ်နေငါမျက်ရည်ကိုရန်ကိုးတွေနဲ့အချိန်ချင်းရိုက်ခွတ်နေတဲ့မိษาရဲ့လက်ယုံနေပန်းနိုင်ရောက်ပြီးမှပြန်ဆုံညလဲမင်းတို့ဟာငါရန်သူလက်ခုလက်မှာဆုံတွေ့ကြလဲအဖြေကမပြောင်းဘူးမင်းတို့အပေါ်စည်းရတဲ့အခါငါ့အပေါ်ကျင်နာမှုတစိုးတစမှပြเสียရမလို့ငါအပေါ်စည်းရတဲ့အခါမင်းတို့အပေါ်ခွင့်လွှတ်ကျင်နာနားလည်နိုင်စွမ်းရှိမရှိကငါအကတ်တတ်နဲ့ငါပဲဒီຫນွေဥမှာငါရက်တဲ့ဘက်ကူပဲငါအသက်ကူရရရရတည်လူမယ်မင်းတို့အတွက်တော့ခုချိန်မှာမုံတစိမ့်ခန့်နေထားပြီးဖြစ်တဲ့ငါဒေါသလောင်မီးတွေကလွဲလို့ဘာမှမရစေရဘူ
းဗီဒီယိုအန်ယူဂျီပရိသတ်များရှင်တော်လိုင်းတီဂီတာအစီအစဉ်မှာတော့ຫນွေဦးတော်လိုင်းအောင်ပွဲစင်မီဆိုတဲ့တော်လိုင်းတီတချင်းလေးကိုကောင်းကင်နဲ့ကိုလင်းတို့မှခန်းစားတည်ဆူပြမှာဖြစ်ပါတယ်ရှင်
စံတရားရဲ့ပကတိတပည့်ကလည်းငဲကြတယ်
နေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.6မီဂါဟတ်ဇ်တို့မှာဒ တိုက်ရိုက်ဖန်ယူနိုင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။